ဒီဘက်ကထုတ်လွှင့်နေတဲ့လက်ရှိနိုင်ငံကရေးရသတင်းတွေကိုတရုတ်နိုင်ငံမှာပြသောက်ခွင့်မပြုဘဲပိတ်ပင်မဲ့အလားအလာရှိနေတာကိုတရုတ်ဗီဒီယိုနဲ့ရုပ်မြင်သံကြားစီမံခံခွင့်ရေးအဖွဲ့ကရေးဆွဲထားတဲ့စီကံတတ်မှတ်ချက်မူကြမ်းထဲမှာဖော်ပြထားပါတယ်။အဲ့ဒီမူကြမ်းကိုရိုက်တာစတင်ဌာနကကြာတာဗီဒီယိုမှာရရှိတာဖြစ်ပြီးပြည်တွင်းရုပ်မြင်သံကြားလိုင်းတွေနှမမှုအွန်လိုင်းဗီဒီယိုလ လူမှုတည်ငြိမ်ရေးကိုအန္တရာယ်ဖြစ်စေတဲ့ဒါမှမဟုတ်အမျိုးသားကံစားချက်အမြင်ကိုထိခိုက်စေတဲ့ပြည်ပကထုတ်လွှင့်ချက်တွေကိုပိတ်ပင်ဖို့လဲစီကံတတ်မှတ်ချက်မူကြမ်းထဲမှာဖော်ပြထားပါတယ်။ဒီထဲမှာရုပ်ရှင်နဲ့ကာတွန်းစကားတွေလည်းပါဝင်ပါတယ်။တရုတ်နိုင်ငံဟာအပြင်းအထန်စင်စါလုပ်တဲ့နေရာမှာထင်ရှားပါတယ်။ website ထောင်ပေါင်းများစွာကိုကြီးကွင်းများပဲပိတ်ပင်ထားတာကြောင့်တရုတ်နိုင်ငံရဲ့မဟာအကာရန်ကြီးလို့တော့မှနာမည်ကြောင်နဲ့ခေါ်ဆိုကြပါတယ်။ပြည်ပသတင်းတော်တွေရေးသားဖော်ပြတဲ့သတင်းတွေကြောင့်ကြာကနာဆိုသူတို့ဖန်စီထိမ့်သိမ့်ခံရပြီးပရိသတ်အများပြားရှိတဲ့ပြည်တွင်းမီဒီယာအားလုံးကိုလည်းတင်းတင်းကြပ်ကြပ်ထိန်းချုပ်ထားပါရယ်။သတင်းမီဒီယာလွတ်လပ်ခွင့်စောင့်ကြည့်လေ့လာတဲ့ Freedom House အဖွဲ့ကတရုတ်နိုင်ငံရဲ့သတင်းလွတ်လပ်ခွင့်အခြေအနေကို Not Free လွတ်လပ်မှုမရှိတဲ့အစင်မှာသတ်မှတ်ထားပါရယ်။